COVID-19 ကူးစက်ဖြစ်ပွားသူများလာတဲ့မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းမလုံလောက်တဲ့အခက်အခဲရှိတာကြောင့်ကုသရေးပိုင်းအားနည်းတာတွေနဲ့ပိုးတွေလူနာတွေကိုလက်ခံကုသဖို့ခက်ခဲနေတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ပိုးတွေလူနာတချို့နေမှာပဲကိုယ်အစီအစဉ်နဲ့ကိုယ်ကုသနေရတယ်လို့အောက်ဆီဂျင်ရဖို့အခက်အခဲလည်းဖြစ်နေပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုကိုအောင်လွင်ဦးပြော 52ရက်ရှိတဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဇူလိုင်လ6ရက်နေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီစီးရင်ရကိုဗစ်တတိယလိုင်းမှာအများဆုံးရေထွက်ဖြစ်တဲ့အကြောင်းလဲကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ကိုဗစ်ရောဂါကူးစက်သူများလာတဲ့မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းမလုံလောက်တဲ့အခက်အခဲတွေရှိနေတာကြောင့်ကုသရေးပိုင်းမှာအားနည်းလာပြီးပို့ထွက်လူနာတွေကိုလက်ခံကူသဖို့အခက်အခဲတွေရှိနေတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောဝင်ရပုဂ္ဂိုလ်ဒေါက်တာသန်းနိုင်စုက VOE ကိုပြောပါတယ်။
ဒီစေယုံလေးနဲ့ပတ်သက်တဲ့စစ်တမ်းပေါ့နော်ဒီဟာတွေကဒီစီးပစ္စည်းတွေငွေကြေးရင်းအားတွေပေါ့နော်အဲဒီကတော့ဝီးဟန်လာနေနဲ့တော်တော်ပြည့်စုံနေပေါ့နော်ဟို second wheel ပစ္စည်းတွေရောတော်တော်ကျန်နေသေးတယ်ပေါ့နော်ဝယ်ထားတဲ့ဟာတွေနောက်ထပ်ရမယ့်ဟာတွေရောအဓိကကကျွန်တော်ဒီ HR ဘိုင်းမှာ challenge ကြည့်ရမှာနော်အဲဒီ HR ဘိုင်းကကျွန်တော်ဘယ်လိုပြည့်စုံအောင်လုပ်မလဲပေါ့နော်ဒါကလည်းခုနသက်ဆိုင်ရာပေါင်းမောက္ခကြီးကြီးဆရာဝန်ကြီးတွေပေါ့နော်ဘယ်လိုပြန်စီယုံနာရှိရဲအဲ့ဒါကလည်းဟောပါတော့ဒီစေတနာဝင်တဲ့နေပေါ့နော်အဲပြီးရခါကျရင်ကလူဝေးဖွဲ့အစည်းတွေပေါ့အဲဒီနဲ့ပူပေါင်းဆောင်ရွက်ပြီးတော့ခုနဒီတရီပူဆောင်ရွက်အစကွာရင်းစင်တာအစပေါ့နော်ဒါတွေကိုသူတို့ပြန်နေချိုးပန်းပြီးဆောင်ရွက်တာကိုကြည့်ရပေါ့နော်ဒီခုနောက်ပိုင်းပေါ့ဒီတနာနနာတွေမှာအဲကိုဗစ်တက်ဆိုပြီးတော့ပြန်ဝင်လာတဲ့အမိုင်ဝင်တဲ့လူရှိရပေါ့နော်အဲတော့ဘာပြောဒီဟာလေးတွေထုံကြည့်တိုင်းတော့ကျွန်တော်ကတော့ဟို over all နေနေတော့ဒါထုတ်တယ်မှုတွေ့ရတယ်
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေပေါ်ပေါက်နေချိန်မှာပဲကာယယောဂကူးစက်မှုတွေနဲ့လည်းကြုံနေရတာပါဆီယာနာသိမ်းလိုက်ပြီးရင်ကဆက်လို့အကျဉ်းမဖက်ပဲအာဏာပိဆိုင်ရေးလောက်ကြတဲ့ဆီယာဝင်တွေတူနာပြူတွေနဲ့စေနာဝင်တွေကိုမြန်မာစစ်ကောင်စီကဖမ်းဆီးထောင်ချတာအင်အားသုံးဖမ်းဆီးရတယ်နဲ့တပ်မတော်ကိုအချင်းချင်းပြစ်ဆင်မှုပုံမှန်900ငန်းနဲ့အရေးယူရန်ထုတ်ဖမ်းဆီးရတဲ့ကြောင့်အခုလိုကပ်ဘေးကျုံရတဲ့အချိန်မှာစစ်မှန်ရေးဝန်ထမ်းအင်အားနဲ့စေနာဝင်တွေမလုံလောက်တဲ့ပြဿနာတွေနဲ့လည်းလောဆက်တွေကြုံနေရတာဖြစ်ပါတယ်။အရှိချင်းမှာကိုဗစ်လူနာတွေကိုတည်ထန်ထားကုသပေးဖို့ကြိုတင်ပြင်ဆင်ထားတဲ့နေရာတွေမလုံလောက်လို့နေရာသစ်ထပ်ရှာနေရတွေရှိနေတယ်လို့ကုသရေးအပိုင်းမှာလည်းနိုင်ငံနဲ့ဆေးရုံဆေးခန်းတွေမနိုင်မနှင်းအခြေအနေတွေရင်ဆိုင်နေရတဲ့အတွက်လူနာလက်ခံဖို့အခက်အခဲတွေရှိနေတယ်လို့လည်းဒေါက်တာတန်းနိုင်စိုးကပြောပါတယ
်။တခုကတော့ခုနပြောတဲ့ဒီအခြေအနေမျိုးလို့ရအောင်ပေါ့နော်။အဓိကတော့ကျွန်တော်တို့ကဒီ HR ပေါ့ HR ဖြစ်ရှိတဲ့အခါကျတော့ဆေးရုံနေရာနဲ့ဒီလူလည်းအားလက်ခံနိုင်ဖို့ကုသပေးဖို့ခက်ခဲတာပေါ့နော်။ခက်ခဲတဲ့အခါကျတော့ကျွန်တော်တို့ကကျုပ်ကဟာဒီစိတ်မကောင်းတာနဲ့ပေါ့နော်ခုနကကုသပေးတဲ့နေရာမှာ 3S လုပ်တယ်လို့ခေါ်တာပေါ့။အဲတကယ်ဟိုလိုအပ်တဲ့ဒီ oxygen ချူရမယ်ဒီ ICU charges ချူရမယ်ဒီအဲ့ဒါကိုပဲသူကအဲ့မှာတင်ထားပြီးတော့စစ်သည်တွေအိမ်မှာခဏဆောင်ပေါ့နော်ဒီကကလေးတို့တောင်လည်းကြံခေါ်ပေးမယ်ပေါ့ basic ကိုတော့အိုင်တမ်ပါရေးပါတယ်မိတိရရပေါ့နော်အခုမှသုံးညနေနေရှိတယ်အမှတီးတန့်အခန်းလေးရှိရပေါ့နော်ဒီမကောင်းကြီးရှူပြအောက်ဆီဂျင်လေးရှိရ transport ရယ်ဆေးဥစဉ်ပြည့်ပို့နိုင်တယ်ပေါ့နော်ဒီမိသားစုရဲ့မှာလည်းအဲ့ရွယ်ကြီးရဲ့လူရှိဘူးအဲ့လိုလူတွေဆိုတော့ home quarantine တဘောမျိုးတော့ကျွန်တော်တို့ပေးနေတဲ့အတိုင်းလည်းရှိရပေါ့ဒါပေမဲ့ခဏလိုစောင့်နေရချိန်မှာနေရာရဲ့ချိန်မှာတော့ကိုယ်ကိုယ်လေးကိုတိချားပြီးတော့ကာကွယ်နေကြတာပေါ့အဓိကတော့စက်တိုက်စက်တိုက်မပူသွားဘူးလို့
ကိုဗစ်ရေးပေါ်လူနာတွေအတွက်အောက်ဆီဂျင်မှုမလုံလောက်တဲ့အခြေအနေတွေကြုံနေရသလိုအနှံ့ပြောက်သူအများကြီးကိုလည်းတက်ခွဲစစ်ဆေးနိုင်တာမျိုးတွေမရှိပဲအများစုကလည်းနေနေမှာပဲအတက်နိုင်ဆုံးတိချားခွဲနေထိုင်နေရသလိုဆရာဝန်တွေညွှန်ကြားသလိုစေတောက်တာနေထိုင်စားတောက်တာတွေလည်းလုပ်နေကြရပါတယ်ဆေးရုံမသွား
ဆေးရုံမသွားဆိုတာအဓိကကစုံစမ်းလိုက်တယ်ဒီဆေးရုံနေပါတော့ပေါ့အစိုးရဆေးရုံဆိုလို့ရှိရင်လည်းအလွယ်ဘောတော့အများကြီးဖြစ်နေတယ်ပေါ့။ဒီစင်းရောမှရမခံတဲ့သူကစင်းရောဆိုရှင်။ဘာမှလုပ်ပြီးတဲ့ပုံစံမျိုးမရှိ။အထူးကစင်းရောနေပါကြတယ်ကတင်းတော့မရှိလို့လက်မခံတာမျိုးရှိတဲ့အခါကျတော့အဲဒီတော့အဒီဂျူတာလည်းနှလုံးလို့တွေးလို့ရှိတဲ့အသက်ကလည်း60ကျော်နေတယ်။ကိုယ့်အိမ်မှာပဲကိုယ်နေပြီးတော့အဟာရပြည့်တဲ့အစားအသောက်တွေကျွေးနေတယ်။ဒီမှာအစီအဝင်အတိတ်တယောက်ကိုတကယ်တမ်းပြတိုင်းနေလိုက်တဲ့အခါကျတော့ဟာဒီပါဒီပါစီးလေးတိုက်ပါဆိုပြီးသူကတမ်းပြဆက်ပြီးတော့အစီအစီးတိုက်ထားတယ်ပေါ့နော်အခုအဲဒီကကိုဒီကွာနေတယ်အဲ့လိုကြားလို့ကြားရတဲ့စီးလို့နေတယ်တိုက်ပြီးတော့အဲဒီလိုတရိန်တော့မပေါက်ဘူးပေါ့နော်ဒီမှာအားကုန်ပြောချက်တာပေါ့
ကိုဗစ်ကူးစက်ခံရသူအမျိုးသမီးတူပြောသွားတာပါသူကတော့သူ့အမျိုးသားစီကနေတဆင့်ကိုဗစ်ပိုးကူးစက်ခံရတာဖြစ်ပြီးအမျိုးသားကတော့ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကပဲလူငယ်ချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာသူဖြစ်ပါတယ်သူနဲ့တူမိသားစုဝင်6ယောက်စလုံးကိုဗစ်ရောဂါကူးစက်ခံခဲ့ရတာဖြစ်ပါတယ်ကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အမျှနိုင်ငံနေရာတချို့မှာလည်းတွာလာကန့်သတ်မှုတွေကို ကျန်းမာရေးဝန်ကြီးဌာနကတုံ့ပြန်ကန့်သတ်နေပါတယ်။ယောဂကာကွယ်ရေးအတွက်ပဇက်နဲ့နှာခေါင်းဆေးတွေကိုစနစ်ကျဝတ်ဆင်ကြဖို့လဲကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ခင်ဗျာ။